အမေရိကန်ပြည်ထောင်စုကမြန်မာနိုင်ငံသားတချို့ကိုထာနေပြန်ပို့ရေးလုပ်ငန်းစဉ်မှာမြန်မာနိုင်ငံဘက်ကပူးပေါင်းဆောင်ရွက်မှုအားနည်းတယ်ဆိုတဲ့အချက်နဲ့မြန်မာအစိုးရရဲ့အလုပ်သမားလှူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဝန်ကြီးဌာနပြည်ထရေးဝန်ကြီးဌာနတို့ကညွှန်ကြားရေးမှူးချုပ်ကနေဝန်ကြီးအဆင့်အထိအရာရှိကြီးတွေနောက်သူတို့မိသားစုဝင်တွေကိုအမေရိကန်ပြည်ဝင်ခွင့်ပိတ်ပင်တန်ခတ်လိုက်ပါတယ်။ရန်ကုန်မြို့ကအမေရိကန်တန်ယုံကနေဒီပုံကိုယ်တွေအတွက်အမေရိကန်ပြည်ထောင်စုအတွင်းယာယီနေတိုင်းခွင့် B1 နဲ့ B2 အမျိုးအစားပြည်ဝင်ခွင့်တွေကိုပြီးခဲ့တဲ့တနင်္လာနေ့ကဆက်လို့ထုတ်ဝေပေးတော့တာဖြစ်ပါတယ်။အမေရိကန်အစိုးရကဌာနေပြန်ပို့မဲ့မြန်မာနိုင်ငံသားတွေအရေးနဲ့ပတ်သက်ပြီးမြန်မာဘက်ကပူးပေါင်းဆောင်ရွက်မှုတွေကိုအမေရိကန်နိုင်ငံဆိုင်ရာမြန်မာသံအမတ်ကြီးဦးအောင်လင်းကိုမတ်တင်ငီထိုက်ကဆက်သွယ်မေးမြန်းလာမှသူကအခုလိုစပြောပါတယ်
။အမေရိကန်နိုင်ငံကိုရောက်ရှိနေတဲ့တချင်ကမြန်မာနိုင်ငံသားတွေတဲ့အနေပြီးတော့ပြည်တံကြားခံတဲ့လူတွေကိုပြန်ပို့ဖို့အစီအစဉ်ထဲမှာကျွန်တော်တို့ကနေပြီးတော့သူတို့အဆိုရပါတော့။ဥပပေါင်းဆောင်ရွက်မှုမရှိဘူးလို့ပြောတဲ့ဟာကိုသူတို့ကနေပြီးတော့အရေးယူတာဖြစ်ပါတယ်။ဒီမြန်မာနိုင်ငံသားတွေအားဆိုလို့ရှိရင်လည်းမြန်မာပြည်ကနေပြီးတော့သူတို့ကနေပြီးတော့မြန်မာပြည်မှာမနေချင်ပါဘူးလို့ပြောရတဲ့လူတွေကနေပြီးတော့ထွက်ခွာသွားတာဖြစ်ပါတယ်။ထွက်ခွာသွားတဲ့လူတွေအနေနဲ့အမှန်ဆိုလို့ရှိရင်သူတို့ကနေပြီးတော့နိုင်ငံသားဖြစ်ကနေပြီးတော့လူလျောက်ပြစ်တယ်သွားပါတယ်။ဒါပေမဲ့အခုနိုင်ငံတော်ရဲ့အစိုးရဆိုလို့ရှိရင်တစ်ချိန်တော့မြန်မာနိုင်ငံသားတွေဖြစ်ပြီးတော့ဘလို့အကြောင်းမျိုးမျိုးနဲ့ထွက်ခွာသွားပြီးဖြစ်စီသဘောထားကြီးစွာနဲ့သူတို့ကိုမြန်မာပြည်မှာမွေးတာမြန်မာပြည်မှာနေထိုင်ခဲ့တဲ့လူဖြစ်မယ်ဆိုလို့ရှိရင်လက်ခံပါမယ်လို့ပြောပြီးတော့တုံ့နေတဲ့အစီအစဉ်ဖြစ်ပါတယ်။အမေရိကန်အစိုးရကနေပြီးတော့အခုမြန်မာပြည်ကိုသူတို့ကနေပြီးတော့စတ်မှတ်ပြီးတော့အရေးယူရဲဆိုပေမဲ့လည်းသူတို့ပြောတဲ့မြန်မာနိုင်ငံသားဟောင်းနေဆိုတဲ့လူတွေအားလုံးမိဘကိုကျွန်တော်တို့အနေနဲ့လက်ခံထားပြီးဖြစ်ပါတယ်မြန်မာနိုင်ငံကိုလည်းပြန်ပြီးတော့ပို့နေပြီးသားဖြစ်ပါတယ်အားလုံးမိဘလို့ပြောတဲ့နေရာမှာလည်းတချို့ဟာတွေကတော့သူတို့ကနေပြီးတော့အမေရိကန်ဆိုးရအနေနဲ့ပြီးတဲ့စီးရင်ထဲမှာမလုံအချက်လက်မပြည့်စုံလို့ကျွန်တော်တို့အနေနဲ့ဆက်လက်မလုပ်နိုင်တာပဲရှိပါသေးတယ်
အဲ့တော့သူတို့တန်းမှာတော့ဒါနှောက်နေတာနိုင်ငံကူးဟိုစာဒိုကူမန့်ထုတ်မပေးတာဆိုပြီးတော့နှစ်ချက်ထောက်ပြထားပါတယ်ရှင်။အဲ့တော့ဟိုအရေးအတွက်ဘယ်လောက်ကြံလို့ပါလဲဟိုတမတ်ကြီးရှင
်။အရေးအတွက်သူတို့ကနေပြီးတော့ပေးတာအခုလောလောဆယ်မှာဆိုလို့ရှိရင်သူတို့ကပေးတာမှာ30တယောက်ရှိပါတယ်။30တယောက်တည်းမှာဆိုလို့ရှိရင်အယောက်30ပဲ။အဲ့ကျွန်တော်တို့ကနေပြီးတော့ခီးသွားတယ်မှာထုတ်ပေးပြီးဖြစ်ပါတယ်။အဲ့ဒီကြံတဲ့တယောက်ဆိုတာကလည်းသူတို့ကနာမည်ပေးတာပဲရှိပါသေးတယ်။ကျွန်တော်တို့အချက်လက်တွေပါလေနဲ့ပတ်သက်ပြီးပြေးစုံလို့ကျွန်တော်တို့ပြတာတာမရှိသေးပါဘူ
းတယောက်ထဲနဲ့သူတို့ကဒီလိုလုပ်တယ်ဆိုတဲ့သဘောပေါ့နော်တမ်မကြီ
းအဲ့ဒါကတော့သူတို့ဟိုအဲ့ဒီဝန်ကြီးဌာနကိုမေးကြည့်လိုက်မယ်ဆိုလို့ရှိရင်ပို့ပြီးတော့သိပါလိမ့်မယ
်
ကျွန်တော်တို့မှာရှိတဲ့အချက်လက်ကတော့သူတို့ပေးတဲ့စီးရင်တွေထဲမှာဟိုကအခုလောလောဆယ်အကုန်လုံးမိဘကိုကျွန်တော်တို့ပေးထားပြန်ပြီးတော့ခီးသွားလက်မှထုတ်ပေးသားပြီးဖြစ်ပါတယ်
အဲ့တော့ဒီလူတွေတဲကဗမာပြည်ကိုပြန်ရောက်သွားတဲ့လူတွေရောရှိပါပြီလားရှင်အမတ်ကြီ
း။ဟောကျွန်တော်ပြောရပြပါပြီ။အခုခီးတော်လက်မှတ်တွေအကုန်လုံးထုတ်ပေးပြီဆိုကြတဲ့ဟာအဲ့ဒီလူတွေအများစုဟာဆိုလို့ရှိရင်ပြန်ရောက်ပြီသားဖြစ်ပါတယ်။ကျန်တဲ့လူကတော့သူတို့အနေနဲ့ပြုတ်ပို့ကျန်တဲ့လူတွေသာဖြစ်ပါတယ
်။အမတ်ကြီးတို့အနေနဲ့ရောဘလို့တုံ့ပြန်သွားမလဲရှင်ဒီကိစ္စကို
။အမေရိကန်ဆိုးရနဲ့ကျွန်တော်တို့ကလည်းတို့သူတို့နဲ့ဆက်လက်ပြီးတော့ကျွန်တော်တို့ပူးပေါင်းဆောင်ရွက်နေပါတယ်။ပူပေါင်းဆောင်ရွက်တဲ့နေရာမှာဒီလူတွေကသူတို့မြန်မာပြည်ကိုမပြောင်းခြင်းတဲ့လူတွေပဲအများစုဖြစ်ပါတယ်သူတို့မပြောင်းခြင်းတဲ့လူတွေကိုတော့ကျွန်တော်တို့ကနေပြီးတော့မြန်မာနိုင်ငံသားဖြစ်ခဲ့တယ်မြန်မာပြည်မှာတချင်တော့နေခဲ့တယ်မြန်မာပြည်မှာမွေးဖွားခဲ့တဲ့လူဖြစ်မယ်ဆိုလို့ရှိရင်ကျွန်တော်တို့ကနေပြီးတော့ရှင်းရင်းစဲဥပဒေကိုတော့ကျွန်တော်တို့ကနေပြီးတော့ပြုပြင်ပြီးတော့သူတို့ကိုပြန်ပြီးတော့လက်ခံဖို့လုပ်နေတဲ့အစီအစဉ်ဖြစ်ပါတယ
်။တမန်ကြီးဂျေဆုထုတင်ပါတယ်ရှင
်။အမေရိကန်ရဲ့ပြည်နယ်တန်းခံရတဲ့မြန်မာနိုင်ငံသားတွေထက်ကပထမအတုပ်ကိုမြန်မာနိုင်ငံဘက်ကပြန်လည်လက်ခံထားပြီးဖြစ်ပြီးဒုတိယအတုပ်ကိုစီစဉ်နေဆဲဖြစ်ကြောင်းလဲနိုင်ငံခြားရေးဝန်ကြီးဌာနတာဝန်ရှိသူက VOA ကိုပြောဆိုပါတယ်။